မင်းကလေးဘောလုံးသမားတွေထဲမှာတော့အင်္ဂလန်ကဘောလုံးသမားဝိန်းရူနီကိုအားကြခဲ့သူကအသက်19နှစ်အောက်တိုက်စစ်မှုစမ်းတော်တော်ဖြစ်ပါတယ်။သူကမြန်မာလက်ရေးစွင့်အမျိုးသမီးဘောလုံးသမားဖြစ်ဖို့ကလေးဘောကလည်းကလေခွင်းနေထဲမှာလေ့ကျင့်လာခဲ့တာပါ။ပြည်တွင်းအားကစားသမားတွေထဲအင်္ဂလန်ကပရီးမီးယားလိပွဲတွေကိုသာအားပေးကြတဲ့မြန်မာပရိသတ်တွေကြားမှာမင်းကလေးဘောလုံးသမားတွေအတွက်ပိုးပြီးတော့အခက်အခဲနဲ့ရင်ဆိုင်ရတဲ့အကြောင်းရေးသားထားတဲ့ AFP သတင်းဆောင်ပါကိုကိုစောဝင်းလှိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီအော်ဒီတိုင်းကြောင့်တို့မျိုးကမွေးချင်း9ယောက်ထဲမှာတယောက်ပါဝင်ဖြစ်တဲ့အသက်18နှစ်အရွယ်မှတ်ဆန်းတော်တော်ဟာတစ်ခါတည်းကမှမိန်းကလေးတွေဘောလုံးကစားတာကိုရှုံချတတ်ကြတဲ့မြန်မာနိုင်ငံမှာထူးချွန်တဲ့ဘောလုံးသမားဖြစ်ဖို့ကြိုးစားနေတာပါ။ဒါကြောင့်လဲဘောလုံးဝါသနာပါတဲ့သူကိုအဖို့ဖြစ်သူကငငယ်ကလေးကအားပေးခဲ့တယ်လို့မှတ်ဆန်းတော်တော်ကပြောပါတယ
်။ "သူကအရန်အားပေး၊အရန်အားပေးတော့သူကိုယ်တိုင်လည်းဖြစ်စေချင်တယ်ပေါ့ကျွန်တော်ကော။ဒါလေးမင်းကဖြစ်စေချင်တယ်လို့ပေါ့။အဲလိုမျိုးကျွန်တော်ပြောတယ်။ကျွန်တော်ကလည်းဖြစ်ချင်တယ်၊ပြန်သွားချင်တယ်။မဘလို့ရှိတာဘလို့နေရတယ်ပေါ့ဒီမှာသာဆိုင်တော့ရွာမှာနေတဲ့ဆိုင်တော့အများကြီးတာတယ
်အခုချိန်မှာတော့ရွာကသူ့တငယ်ချင်းတွေဟာအိမ်အောင်ကြတဲ့သူတွေဖြစ်ကုန်ကြပြီလို့မဆန်းတော်တော်ကပြောပါတယ
်တချို့ဆိုရင်ကျွန်တော်တငယ်ချင်းတွေဆိုရင်အိမ်အောင်နေကြတဲ့လူကြကုန်ပြီကြောင်းမတက်တော့ဘူးသူ့ဘာသူလဲလောက်တဲ့လူကလုံနေပြီသူ့လုံနေသူကအဲ့လိုမျိုးလုံကြတာကျွန်တော်ကတော့ဒီရောက်လာဆိုတော့ဒါလည်းဆိုတော့လူမှုရေးပေါ့လူမှုရေးဆိုလဲလူတွေနဲ့အများနဲ့အမြင်ကျေသွားတဲ့တော့အများနဲ့ဘလူးဆက်ဆံရတယ်ပေါ့
လွန်ခဲ့တဲ့9နှစ်တုန်းကလေခွင်းတွေကိုဆွန့်လွတ်ပြီးအသက်16နှစ်အောက်အမျိုးသမီးလေရွေးစဉ်အသင်းမှာကစားဖို့ရန်ကုန်ကိုပြောင်းလာခဲ့တာမှာ2016ခုနှစ်မှာမြမလေရွေးစဉ်ဟောင်းတန်တန်ထွေးကသူ့ကိုတွေ့သွားပြီးလက်ရှိနီးပြအဖြစ်လုပ်နေတဲ့ဇွဲကပင် United အသင်းအတွက်သူ့ကိုခေါ်ယူခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဘောလုံးသမားဖြစ်လို့တဲ့မင်းကလေးတွေအတွက်စိန်ခေါ်မှုအခက်အခဲတွေရှိတယ်ဆိုတာကိုမဆန်းတော်တော်သိပါတယ်ဂါနာ၊ကင်မရွန်နဲ့ဆလိုဗက်ကီးယားလိုနိုင်ငံတွေနဲ့တာပြီးမြန်မာနိုင်ငံကကမ္ဘာအဆင့်44ရှိနေပေမဲ့ပြပမှာရှင်ပြိုင်မှုအခက်အခဲတွေရှိနေသေးတယ်လို့သူကပြောပါတယ
်။ခက်တယ်ဆိုတာကသူများနိုင်ငံတွေနဲ့ကွာတယ်ဆိုတာသူများနိုင်ငံတွေမှာ9နှစ်8နှစ်သမီးရွယ်လောက်တွေကတင်နေတယ်ပေါ့ကျွန်တော်တို့မှာ73နှစ်14နှစ်လောက်ရွယ်လောက်ကြောင့်တင်နေဆိုခုနသူတို့နဲ့ကျွန်တော်တို့နဲ့ဘောလုံးဝါသနာပါတိုင်းတော့တူတယ်သူတို့ကငငယ်လေးတွေကတင်နေသူကျွန်တော်တို့ကပြောမလို့စီနီယာအသက်ရရင်တူပေမဲ့အဲလိုစီနီယာ9နှစ်8နှစ်လောက်တော့ကြာနေတော့ဟုတ်အဲ့ကြောင့်ကွာဟာနေပေါ့
မိဘနောက်ခံမတောက်နဲ့သူတို့လိုလူတွေအတွက်ဘောလုံးကစားနိုင်ရေးဟာအရေးကြီးတယ်ဆိုတာကိုလည်းသူကပြောပါတယ
်တချို့မိဘကကြတော့ပတ်စံရှင်းရှင်းလိမ့်မယ်ဟိုအလောက်ကန်ရှင်းရှင်းလိမ့်မယ်ဟိုတချို့မိဘကကြတော့အလောက်ကန်မရှိဘူးဘာမှမရှိဘူးဆိုရင်ပေါ့အဲ့လိုမျိုးဆိုရင်ဒီဘောလုံးမှမကစားရတော့ဘူးဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘွားတွေကလမ်းမင်းရရောက်ကုန်ပါဟုတ
်သူ့အိမ်မက်ကတော့တနေ့ဥရောပတိုက်မှာဘောလုံးတွားကစားနိုင်ရေးဖြစ်တာကြောင့်အလတ်တဲ့အချိန်တိုင်းမှာလက်ကျစ်မှုတွေပြုလုပ်လေးရှိပါတယ်သူဟာသူ့ရဲ့ဟီးရိုးဝိန်းရူနီလိုပဲတခါတည်းကမှကစားတာကြမ်းတက်တယ်လို့ဆိုပါတယ
်ကျွန်တော်အဲ့ဟိုဘောလုံးစားတာကရူနီကြိုက်တယ်ရူနီကြိုက်ရောသူနဲ့တူရတဲ့ဆရာကျွန်တော်လည်းလိုပဲအဲ့ aggressive ဖြစ်တဲ့စိတ်က night ကိုင်းနေမှလည်း night ဖြစ် night နေတော့တော့အာရင်သုံးတယ်ကိုမှရှိသလားတော့ဟိုကစားလိုက်ကစားတယ်ပေါ့ဘာညာမသိဘူ
းအေပီလာကုံတော့ကမြန်မာအမျိုးသမီးအသင်းက AFC အိုလံပစ်ခြေစစ်ပွဲ quarter final အထိတက်နိုင်ခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံကဘောလုံးအသင်းနေတဲ့အထူးသဖြင့်အမျိုးသမီးအသင်းနေတဲ့အင်္ဂလန်ကပရီးမီးယားလိဂ်ပွဲတွေကိုသာအာရုံစိုက်ကြတဲ့မြန်မာပရိသတ်တွေအတွက်အဲ့ဒီအောင်မြင်မှုကစိတ်မလုံရှားစေခဲ့ပါဘူး။သူတို့ရဲ့ဘောလုံးပွဲတွေကိုပရိသတ်တယောက်နှစ်ယောက်ပဲလာပေမဲ့လည်းသူ့အနေနဲ့အဆင်မကောင်းမဖြစ်မိဘူးလို့မှတ်ဆန်းတော်တော်ကပြောပါတယ်ခင်ဗျ။